တက်ကတာလို့ခေါ်တဲ့တက်ကတူကျောင်းသားတက်မကကြီးစုပေါင်းပြီးတော့လွန်ခဲ့တဲ့နှစ်ပေါင်း50ကျော်ကမိုင်းခွဲဖျက်ဆီးခံခဲ့ရတဲ့ရန်ကုန်တက်ကတူကျောင်းသားတက်မကအဆောက်အဦပြန်နဲ့တိဆောက်ခွင့်ရရေးတောင်းဆိုလိုက်ကြပါတယ်ဒီကနေ့ကြောက်ရောက်တဲ့52နှစ်မြောက် 7 July နေ့အခမ်းအနားကို88မျိုးဆက်ကျောင်းသားများအဖွဲ့ချုပ်ရုံးမှကျင်းပခဲ့ခြင်းအခုလိုတောင်းဆိုခဲ့ကြတာပါဒါအပြင်ဒီ7 July မမေ့နိုင်အခမ်းအနားတွေကိုလည်းမြန်မာနိုင်ငံတော်မှကျင်းပခဲ့ကြပါတယ်အပြည့်စုံကိုမန္တန္တချမ်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဆရာနာရှင်ဆိုရလက်အောင်မှနေခဲ့စဉ်ကတရဝင်းလွတ်လွတ်လပ်လပ်ကျင်းပခွင့်မရခဲ့တဲ့7 July မမေ့နိုင်အောင်မေ့ဖွယ်ခန်းနာတွေကိုရန်ကုန်နဲ့မန္တလေးမြို့ကြီးတွေပါဝင်မြန်မာနိုင်ငံနေရာတော်တော်များများမှာဒီကနေ့ကျင်းပခဲ့ကြပါတယ်။ရန်ကုန်မှာဆိုရင်သင်္ကန်းချွတ်မြို့နယ်မှာရှိတဲ့88မျိုးဆက်ငင်းချမ်းရည်နှင့်ပွင့်လင်းလူအဖွဲ့စည်းရုံးမှာဒဂုံတက္ကသိုလ်ကျောင်းသားများတမကစစ်ပွားရေးတက္ကသိုလ်ကျောင်းသားများတမကရန်ကုန်ကွန်ပျူတာတက္ကသိုလ်ကျောင်းသားများတမကအမျိုးသားစီမံခန့်ခွဲမှုကောလိပ်တက္ကသိုလ်ကျောင်းသားများတမကတို့ကနေပူးပေါင်းပြီးတော့ဒီကနေ့ကြောက်ရောက်တဲ့52နှစ်မြောက် 7 July နေ့အခမ်းအနားကိုကျင်းပခဲ့ကြတာပါ
ဆမ်းမတော်အလေးပြုတယ်ပြီးတော့7နှစ်နေတော့ဒီ1962ကနေဒီ2012ထိကိုဆက်ဆက်ဆက်ကျောင်းသားမျိုးသားစောင်းဆောင်နေရနေပြီးတော့အထိမ်းအမှတ်ဆက်ကားပြောကြတယ်ပြီးတော့ကျွန်တော်တို့ကြပြာချက်တော်များကြပြာရှိတဲ့ပုံရွှတ်တယ်ကျောင်းသားတို့အဲကျောင်းသားတမကံတဲ့ချင်းရှိသည့်ကိုသွားပြီးတော့ကျွန်တော်အလံအလေးတူရင်လောက်တယ်တမနစ်ဝန်နေနေထိမှညင်တဲ့ချင်းတော့
တကုံတက္ကသိုလ်ကျောင်းသားများတမကမှာကိုပိုင်ရဲသူဖြစ်ပါတယ်ဇူလိုင်လ9ရက်နေ့ကဥနေဝင်ဥဆောင်တဲ့တော်လန်ရေးကောင်စီကနေကျောင်းသားတမကအဆောက်အုံကိုဒိုင်းနမိုက်နဲ့ဖြုတ်ခွဲဖျက်ဆီးခဲ့စဉ်ကပြိုကျခဲ့တဲ့တမကအဆောက်အုံရဲ့အုပ်ပုံအတိုင်းတဒန်တူအောင်တရုတ်ပြပေါ်ဖောင်းမန့်စ်တစ်ခုကိုလည်းဒီကနေ့အခမ်းအနားမှာကျောင်းသားတွေကလုပ်ခဲ့ကြပါတယ
်ညောင်ရီဦးလောက်ရှိတဲ့အိုးငါတို့ဒီကျောင်းသားသမဂ္ဂနေရလို့ပုံစံမျိုးထားရပြီးတော့ခွဲခဲ့တယ်။ကျွန်တော်ကျောင်းသားသမဂ္ဂအဆောက်အဦနိုင်ကပ်ပြီးတော့ဆက်စည်းခံတဲ့အချိန်မှာကျောင်းသားသမဂ္ဂအဆောက်အဦကလုံအောင်အုပ်ပုံတီးဖြစ်သွားတယ်ဗျာ။အဲ့ဒီအချိန်မှာကျွန်တော်ဒီညောင်ရီအိုးကိုခွဲတယ်ခွဲတော့အမအဲ့နာမှာအုပ်ပုံကြီးလိုနည်းနည်းကြီးသွားတယ်နော်အဲ့လိုမျိုးပုံစံဖြစ်သွားတာ။ပြီးတော့ခေါင်းအောင်လာအမဲသက်ဝက်ဆင်းခဲ့ပြီးတော့မိုးပြခုခေါင်းဝင်ထွက်ခဲ့တယ်။ပြည်စီပန်းနေကျောင်းသားသမဂ္ဂနေစဉ်နဲ့အထီးကိုခြားခဲ့တယ်ခင်ဗျာ။ကျောင်းသားအများကြီးတည်ဆောင်းရတယ်ဗျာအဲ့တော့ကျွန်တော်တို့ဝန်ထမ်းရဲ့အထက်မှာခေါင်းဆောင်အောင်လည်းအနက်ရွှေးခဲ့တယ်မိုးပြတ်လိုအောင်လည်းအနက်ရွှေးခဲ့တယ်မြို့ဦးပန်းအောင်လည်းအနက်ရွှေးခဲ့တယ်ခင်ဗျာ
အဲ့ဒီနောက်88မျိုးဆက်ကျောင်းသားခေါင်းဆောင်တို့ဦးဖြစ်တဲ့ကိုချင်းမီကဒီခန်းသားမှာ
ကျွန်တော်တို့ကျောင်းသားသမဂ္ဂအဆောက်အဦကိုဘိုင်းပယ်ပြီးဖြိုချလိုက်တယ်ဆိုတာဟာအဆောက်အဦကိုတက်တက်ဖြိုချတာမဟုတ်ဘဲနဲ့ကျောင်းသားတွေရဲ့တော်လန်တဲ့စိတ်လွတ်လပ်ရေးလွတ်လပ်မှုအတွက်ကျွန်တော်တို့အခမ်းအနားစိတ်ဓာတ်အဲ့ဒီတမကစိတ်ဓာတ်ကြီးကိုအပြစ်တဖြိုချဖို့အတွက်ကြံစီခဲ့တာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအကြံစီကြီးဟာဒီနေ့မြင်ဝင်းကိုကြည့်လိုက်မယ်ဆိုလို့ရှိရင်မအောင်မြင်ခဲ့ဘူးဆိုတာထင်ရှားပါတယ်ဘယ်တော့မှလည်းအောင်မြင်မှာမဟုတ်ပါဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံကျောင်းသားတွေရဲ့တမိုင်းဟာထူးခြားတဲ့ဖြစ်စဉ်တစ်ခုပါမြို့သားလူမျိုးရေးတိုက်ပွဲမြို့သားလူမျိုးရေးခေါင်းဆောင်တွေကိုအဲ့ဒီတမကပဲမထုတ်ခဲ့တယ်လူလမှုတိုက်ပွဲဆက်ဆက်အဲ့ဒီတမကပဲမထုတ်ခဲ့ဘူးအဲ့တော့ကျွန်တော်ရဲ့တက္ကသိုလ်ကျောင်းသားကျောင်းသားတမကစိတ်ဓာတ်ဟာတော်လန်တဲ့စိတ်ဓာတ်အခမ်းနဲ့စိတ်ဓာတ်လူလမှုကိုမြန်လို့တဲ့စိတ်ဓာတ်အဲ့ဒီစိတ်ဓာတ်ဟာဘယ်တော့မှမတည်ပဲနဲ့ကျောင်းသားမျိုးဆက်ရှိနေစရာခလာပတ်လုံးအဲ့ဒီတော်လန်တဲ့စိတ်ဓာတ်အခမ်းနဲ့စိတ်ဓာတ်လူလမှုကိုမြန်လို့တဲ့စိတ်ဓာတ်တွေဟာရှိနေမှာဖြစ်ပါတယ်
ဒီကနေ့88မျိုးဆက်ငင်းငင်းရင်းနဲ့ပွင့်လင်းလူအဖွဲ့စည်းရုံးမှကျင်းပခဲ့တဲ့တက္ကသကျောင်းသားများအဖွဲ့ကတော့ကျောင်းသားတမကအဆောက်အဦကြီးပြန်လည်တိဆောက်ခွင့်ရရေးအပါအဝင်အချက်5ချက်ကိုတောင်းဆိုခဲ့ကြတယ်လို့လည်းဒဂုံတက္ကသကျောင်းသားများတမကမှကိုပိုင်ရဲသူကဆက်ပြောပါတယ
်။အမျိုးသားပြန်လည်ပြင်နေရေးကျောင်းတက္ကသပြန်လည်ရှင်းလင်းခွင့်ပြုရေးနဲ့မိုင်းဝဲချက်စီဆိုင်ရာကျောင်းသားတမကအဆောက်အဦပြန်လည်တိဆောက်ခွင့်ရရှိရေးတက္ကသအဦကြီးအမျိုးသားပညာရေးမှူးဝါဒအမြန်လုံးကောင်ဆယ်ဖော်ရေးတက္ကသမျိုးပေါ်တွင်ကျောင်းသားတမကတရားဝင်ချက်တည်ရေးအဲ့တော့တောင်းဆိုတာက
ဒီ7 July မမေ့နိုင်ခန်းသားတွေကိုရန်ကုန်တောင်းကလာပါမြို့နယ်တန်လင်းမြို့နယ်တွေအပြင်မန္တလေးစတဲ့နယ်မြို့အသီးသီးမှာလည်းကျောင်းသားအဖွဲ့အစည်းတွေကကျင်းပခဲ့ကြသလို ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးမြောက်ပိုင်းကလည်း7 July ခန်းသားကိုကျင်းပခဲ့ကြပါရဲ့ရှင်